တရင်ပြည်နယ်ဖားပွန်ခရိုင်ဒေပူနီကျေးရွာကိုမြန်မာစစ်တပ်ကမတ်လ29ရက်စနေနေ့ညပိုင်း8နာရီလောက်မှာတိုက်လေရင်တွင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပါတယ်။မြန်မာထိုင်းနယ်စပ်ကဒေပူနီကျေးရွာက KNU တပ်မဟာ9ထင်းချုံနယ်မြေဖြစ်ပါတယ်။စနေနေ့ညပိုင်း4ချောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ2ဦးသေဆုံးပြီး2ဦးဒဏ်ရာရတဲ့အကြောင်းကရင်ငင်းချမ်းရေးကွန်ရက်ပြောခွင့်ရကိုကိုကာပီ Riders သတင်းကဖော်ပြပါတယ်။ဝေးလံပြီးဆက်သွယ်ရေးခက်ခဲတာကြောင့်ထိခိုက်သေးဆုံးရမှုအတိအကျသိဖို့အခက်အခဲရှိပြီးထိခိုက်သေးဆုံးမှုကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ပြောခွင့်ရကို Riders ကတယ်လီဖုန်းဆက်စုံစမ်းပေမဲ့လည်းဖုံးမကင်ပါဘူး။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်မှာ KNU ကလက်မှတ်ထိုးထားပေမဲ့ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်ပြီးနောက်ပိုင်းစစ်တပ်နဲ့စီရေးတင်းမာနေတာဖြစ်ပါတယ်။နေပြည်တော်မှာတပ်မတော်နေချင်းပါတဲ့စနေနေ့မှာပဲဖာပွန်ခရိုင်တွင်းကမြန်မာစစ်တပ်ရဲ့ချီမြန်တပ်ရင်းခမရ346ထိန်းချုပ်ရာတီးမှုထားစခန်းကို KNU ကတိုက်ခိုက်သိမ့်ပိုက်ခဲ့ပြီးနောက်ညပိုင်းမှာပဲမြန်မာစစ်တပ်က၄ချောင်းကနေတိုက်ခိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။